ောတာရှင်များရှင်ခရစ်နှစ်2021ခုနှစ်အောက်တိုဘာလ20ရက်မြန်မာတက္ကီ1383ခုနှစ်တရင်ကျိုလာပြည့်ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြမအစီအစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျော်လင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်0653ညညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်0163ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရအဝဲလေးလှိုင်းနှံကအတန်များ
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆရာမဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်မျော်လင့်ချင်းအသားမြတ်အစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တော်တော်ရှင်များမင်္ဂလာပါရှင်တော်တော်ရှင်တို့ရေဒီကနေ့ရှေးဘိုးဘေးတို့ပေးသောသင်ငန်းစာအစီအစဉ်မှာဘိုးဘေးကြီးတူဖြစ်သူရှေသအကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာယူမှတ်သားကြပါစို့။ဩတာရှင်များရှင်။နှုတ်ကပတ်တော်ရဲ့ဖော်ပြချက်မှာရှေသသည်လဲသားကိုရ၍အေးနှုတ်ဟုသောအမည်ဖြင့်မဲ့လေ၏။ထိုကာလ၌ထာဝရဘုရား၏နာမတော်ကိုအမည်ပြု၍ကိုးဖွယ်စားပြုကြလေ၏လို့ဖော်ပြထားပါတယ်။ဩတာရှင်တို့ရေရှေသကိုမွေးဖွားခဲ့ခြင်းဟာအထူးသဖြင့်ကာအိနနဲ့အာဗီလတို့ရဲ့ဝန်းနည်းဖွယ်ရာဏိဂုံနောက်ပိုင်းအာရာနဲ့အေးဝါတို့အတွေ့မျော်လင့်ချက်ကိုပြန်လည်ဆန်းသစ်တဲ့ကာလမှာဖြစ်ပါတယ်။ရှေသမွေးဖွားလာတဲ့အခါမှာသူရဲ့မိခင်ဟာရွှေလန်းဝမ်းမြောက်ခြင်းရှိခဲ့ပြီးကဘာဦးကျန်းခန်းကြီးလေးအငယ်25မှာဖော်ပြထားသလိုကာအီနတ်တတ်သောအာဘီလကိုစားတပါးသောအနွယ်ကိုအကျွန်ုပ်အဖို့ဘုရားသခင်ခံထားတော်မူပြီလို့ဖော်ပြခဲ့ပါတယ်။ကဘာဦးကျန်းခန်းကြီးတုံးအငယ်25မှာဖော်ပြထားတဲ့မွေရဲ့ဥကောင်းကိုကြိတ်မဲ့မျိုးစေတော်အပေါ်သူတို့ရဲ့ယုံကြည်ခြင်းကိုအသက်စတင်နိုင်ခြင်းဖြစ်ပါတယ်။သောတာရှင်တို့ရေရှေသဟာကာအိနနဲ့အာဘီလာတို့ထက်မြင့်မြတ်တဲ့ဂုဏ်သတင်းပိုမိုထင်ရှားခဲ့ပြီးအာဒံရဲ့အခြားသောသားယောက်ျားတို့ထက်ပိုပြီးအာဒံနဲ့ဆင်တူမှုရှိတယ်လို့ဖော်ပြထားပါတယ်။ရှေသဟာအာဘီလာလှမ်းခဲ့တဲ့ခြေလမ်းတွေအတိုင်းရှောက်လှမ်းခဲ့ပြီးလေးစားထိုက်တဲ့အကျင့်စရိုက်မျိုးရှိပါတယ်ဆိုပြီးရှေသအကြောင်းနဲ့ပတ်သက်ပြီးတော့ဖော်ပြထားပါတယ်သူဟာကာအိနနဲ့အလားတူပဲတဘာဝအရာအဖြစ်တရားဘက်ကိုရိမ့်ရိုင်တဲ့အနေအထားမျိုးမှာပေါက်ဖွာလာခဲ့ပါတယ်ဘယ်လိုပဲဖြစ်ဖြစ်သူရဲ့မိဘတို့ရဲ့ထိန်းချောင်းမှုလမ်းညွန်မှုနဲ့ ဖျားသခင်ရဲ့ကူညီတော်မူခြင်းနဲ့သူဟာဖျားသခင်အပေါ်အစီခံခဲ့ပြီးချီးမြှောက်ခဲ့ကအာဘေလလှုပ်ဆောင်ခဲ့တဲ့အပြစ်နဲ့ပြည့်ဝတဲ့လူတွေရဲ့စိတ်နေသဘောထားတွေကိုပြောင်းပြန်လှည့်ပြီးသူတို့ရဲ့ဖန်ဆင်းရှင်စီကိုနာခံလိုက်လျှောက်တဲ့ရှင်သန်ခဲ့မှုမျိုးနဲ့ကြိုးပမ်းလှုပ်ဆောင်ခဲ့ပါတယ်။သောတာရှင်တို့ရဲ့အချက်ကဖော်ပြခဲ့တဲ့နှုတ်ကပတ်တော်ဟာရှေသတယောက်ကြီးပြင်းလာပြီးသူ့ရဲ့သားတွေလကူရရှိလာခဲ့ပါတယ်။အဲ့ဒီသားတွေဟာဖယားသခင်ကိုအစီခံကြပြီးတစ္ဆာဆောင်တည်တဲ့လူအဖွဲ့အစည်းကိုဖွဲ့စည်းခဲ့ကြကြောင်းညွန်ပြခဲ့ပါတယ်။ကာအီနာနဲ့သူ့ထံမှဆင်းသက်လာတဲ့ဖယားကိုပုံကန်ကြတဲ့ဆွေစီမျိုးဆက်တွေဟာအရေးအတွက်အများကြီးတိုးပွားလာသလိုဖယားသခင်ရဲ့ချစ်ချင်းမြတ်တာတို့ကိုတသက်ခံခဲ့ကြတဲ့ယုံကြည်သူတို့ရဲ့မျိုးဆက်ကိုရှေသကပြန်လည်စတင်ထူထောင်ခဲ့ပါတယ်။ဆိုညစ်ချင်းတွေလွန်မိုးနေခဲ့တဲ့အချိန်ဖယားသခင်နဲ့မိသားရဖွဲ့ချင်းဖြင့်ညစ်တင်ချင်းခံခဲ့ရပြီးစိတ်ထမြင့်မြတဲ့အနေအထားကိုရောက်ရှိသွားခဲ့ကြတဲ့တန်ရှင်းတဲ့မျိုးဆက်တစ်ဆက်ရှိခဲ့ပါတယ်။အဲ့ဒီလူတွေဟာကောင်းကင်နိုင်ငံတော်ရဲ့မိတ်ဆွေအပေါင်းအသင်းတွေလို့နေထိုင်ခဲ့ကြပါတယ်သူတို့ဟာကြီးမားတန့်ရှင်းတဲ့အဖွဲ့အစည်းကြီးတစ်ခုရှိပြီးအဲ့ဒီအဖွဲ့အစည်းဟာသူတို့ခေတ်သူတို့အချိန်ကလူတွေအတွက်အပြင်အနာဂတ်မျိုးဆက်တွေအတွက်ပါဖျောက်မှတ်ခြင်းအကျင့်စရိုက်ကိုတိုးတက်စေဖို့နဲ့ဖယားတရားကြည်ညိုမှုအကြောင်းကိုသင်ကြားပို့ချဖို့ဖွဲ့စည်းခဲ့ခြင်းဖြစ်ပါတယ်ရှေသဟာသူ့ရဲ့သားသမီးတို့ရှေ့မှာဖယားသခင်အတွက်စွမ်းအားကြီးမားတဲ့တသက်ခံအဖြစ်ရှင်သန်ခဲ့ပြီးတော့သူရဲ့သားသမီးတို့ဟာနောက်တပံဖယားသခင်ရဲ့နာမတော်ကိုအမိပြုပြီးကိုးကွယ်ကြတဲ့ဆိုတဲ့အတိုင်းပဲအဲ့ဒီဖြစ်ရမျိုးဟာကျမတို့တူးချင်းစီတို့မှလည်းဖြစ်ပေါ်နိုင်ပါတယ်။သောတာရှင်တို့ရေဘိုးဘေးရှိတအကြောင်းကိုနာသောတာဆင်ခြင်းဖြင့်ကျမတို့အတွက်လည်းဖယားရှင်ဘက်မှစွမ်းအားကြီးမားတဲ့သူတွေဖြစ်ပြီးမြင့်မြတ်တဲ့ဂုဏ်သတင်းကိုဆောင်နိုင်တဲ့မျိုးဆက်သစ်တွေရှိလာဖို့ကြိုးစားကြရင်ဘိုးဘေးတူဖြစ်တဲ့ရှေသအကြောင်းကိုနာတော်တာဆင်ရင်သင်ခန်းစာရယူကဝိညာဉ်ခွန်အားရရှိနိုင်ကြပါစီရှင်ဆုတောင်းကြပါစို့အောင်းခင်ပုံရှင်အဖထာဝရမြတ်စွာဘုရားသခင်သာသမီတယောက်စီတို့ဟာအပြစ်ဖက်ကိုရင်းရင်တဲ့သူတွေမဖြစ်ဘဲဖန်ဆင်းရှင်ဘုရားသခင်ကိုယုံကြည်အားကိုးလျက်မြင့်မြတ်တဲ့ဂုဏ်သတင်းကိုဆောင်နိုင်တဲ့သူတွေဖြစ်စီရန်မဆတော်မူပါမည်အကြောင်းမြတ်တော်မူသောသခင်ယေရှုခရစ်တော်ဖျား၏မဟာနာမတော်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖခင်ဆရာတော်ဖျားအာမင
်ဘောမတော်ရေလေးမြတ်ခံရပါစေတောင်းတိုင်းချီးမောကိုတော်၏ဘောI'm out.
ောင်းတော်မင်းမြင်မှကယ်ရှင်းပုံကြည်ပါစေမင်းပေါင်းတော်မင်းမြင်မှကယ်ရှင်းပုံကြည်ပါစေ
လေးတို့ရေတဘာဝတွေကချစ်စရာကောင်းလာတဲ့တရိတ်ဆန်လေးတွေအကြောင်းမှာကလေးတို့တွေဘူးတူတာရရှိစေဖို့မမခိုင်လိလာထားတဲ့မြေဝှက်မြက်လေးအကြောင်းကိုပြောပြပေးမယ်နော်ကလေးတို့အားလုံးနားထောင်မှတ်သားထားကြပါကွယ
်ဟုတ်ကဲ့ပါမမခိုင်ဒါတို့သမီးတို့နားထောင်မှတ်သားထားကြပါမယ
်ကလေးတို့ရေမြေဝှက်မြက်ကိုငှက်ပြင်းလို့လဲခေါ်တယ်ကွယ်အလျာကိုလည်းမရှိပြီအမွှေးအတောင်အညူရောင်လေးတွေဖြစ်တဲ့မြေဝှက်မြက်လေးတွေကိုမြန်မာနိုင်ငံအိန္ဒိယနိုင်ငံနဲ့တီဟိုနိုင်ငံတို့မှာတွေ့ရတယ်။မြန်မာနိုင်ငံမှာတော့မြေဝှက်ငှက်လေးတွေဟာပူအိုက်ချောက်သွေးတဲ့အလဲပိုင်းဒေသတွေမှာနေထိုင်ကျဆားကြတယ်။ငှက်လေးတွေဟာမြန်မာနိုင်ငံတောင်ပိုင်းလွင်ပြင်ဒေသတွေမှာဆောင်းဧည့်သည်အဖြစ်ရောက်လာတတ်တယ်ကွ။ဒါပေမဲ့အဲ့ဒီမြေဝှက်ငှက်လေးတွေကိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့တနင်္သာရီတောင်ပိုင်းမှာတော့လုံးဝမတွေ့ရဘူးတဲ့။နောက်ပြီးမြေဝှက်တောင်တောင်ငှက်လေးလို့မြေဝှက်ငှက်မျိုးကတော့ပေါ်လွင်ထင်ရှားတဲ့ငှက်မျိုးမဟုတ်ဘူးလေဒီတော့အဲ့ဒီငှက်လေးတွေအကြောင်းသိတဲ့သူကနေတယ်မြေဝှက်တောင်တောင်ငှက်မျိုးရဲ့အတောင်နဲ့အမိကရှိတယ်မြေဝှက်ငှက်မျိုးမှာပါဝင်တဲ့တောင်တောင်ငှက်ဟာတခြားမြေဝှက်ငှက်ထက်အရွယ်ကြီးတဲ့အပြင်အော်တယ်လဲကွဲပြားခြားနာတာကြောင့်တစ်မျိုးနဲ့တစ်မျိုးခွဲခြားသိတာနိုင်တယ်လေခလေးတို့ရေမြေဝှက်ငှက်မျိုးတွေမှာကြည်မာတဲ့ပါးစပ်နဲ့ကြည်လင်တပ်ပဆူရှတဲ့မျက်လုံးလေးတွေရှိတယ်။ငှက်လေးတွေဟာညအခါမော်တော်ကားလမ်းမအလယ်မှာဝင်နေတတ်တဲ့အတွက်မိရောင်မှာမျက်လုံးလေးတွေကဝင်းလက်နေတယ်တဲ့။ကလေးတို့ရေမြေဝှက်ငှက်လေးတွေဟာသစ်ကိုင်းပေါ်မှာနားတဲ့အခါတခြားငှက်လေးတွေလိုကန့်လန့်ဖြန့်ချီတောင်းနေမနာပဲသစ်ကိုင်းရဲ့အလျားလိုက်ရင်အုပ်နဲ့ဝတ်နာလေးရှိတယ်တဲ့။အဲ့ဒီငှက်လေးတွေဟာမောင်စပြူရာနဲ့အပင်တွေပေါ်မှာရှိတဲ့ပိုးမွှားတွေကိုရှာဖွေစားတော့ကြတယ်။ငှက်လေးတွေဟာသူတို့ရဲ့ဇီးရိုက်ကညမှသာကျက်စားပေမဲ့နေ့အချိန်မှာတော့မျက်စိကိုပိတ်ထားပြီးမြေကြီးပေါ်မှာဝုတ်နာနေကြတယ်တဲ့ကွယ်
။ဒါကြောင့်မြေဝှက်ငှက်လို့ခေါ်တာပေါ့နော်။ဟုတ်လားမတ်ခိုင
်။ဟုတ်ပါတယ်ကွယ်။မြေဝှက်ငှက်လေးတွေဟာမြေကြီးပေါ်မှာဝုတ်နာလို့မြေဝှက်ငှက်လို့ခေါ်တာဖြစ်မှာပေါ့ကွယ်
။မတ်ခိုင်။အဲ့ဒီငှက်လေးတွေရဲ့အော်တန်ကဘယ်လိုလဲ
။မြေဝှက်ငှက်လေးတွေကတောက်တောက်ဆိုပြီးအော်မိတယ်ကွယ
်မမခိုင်မြေဝှက်ငှက်လေးတွေကဘာရီစားကြလဲရင
်မြေဝှက်ငှက်လေးတွေကတောနဲ့မှာထက်တီးနှံလဲတော့ရာတော့နဲ့ချောက်သွေးရှင်းလေးနဲ့တောတွေမှာကျက်စားလေးရှိတယ်အဲ့ဒါကြောင့်အတီးအနှံနဲ့ပိုးမွှားလေးတွေကိုပဲစားကြတယ
်မမခိုင်မြေဝှက်ငှက်လေးတွေကညက်ဥလေးတွေကိုတစ်ခါဥရင်ဘယ်နှလုံးကြလိုက်ရင
်မြေဝှက်ငှက်လေးတွေကတစ်ခါဥရင်နှလုံးကနေသုံးလုံးအထိဥကြပြီးငှက်လေးတွေသားပေါက်ချိန်ကဖေဖော်ဝါရီလကနေဧပြီလအထိငှက်လေးတွေသားပေါက်ကြတယ်
။မမခရဲ့ဒီနေ့မမပြောပြတဲ့မြေဝှက်ငှက်လေးကိုသားသိချစ်တာပဲ
။ဟုတ်တယ်မမခ။သမီးကတော့တောက်တောက်လို့អော်တဲ့မြေဝှက်ငှက်လေးကိုချစ်တယ်
။ဒီနေ့မှသားတို့သမီးတို့ကိုမြေဝှက်ငှက်လေးကြောင့်ပြောပြပေးရမမခကိုကျေးဇူးများဤတင်ပါတယ်။နောက်နေ့နေကြရင်လည်းတခြားငှက်လေးတွေကြောင့်ပြောပြပေးအောင်နော်
။ကောင်းပါပြီကွယ်။တဘာဝတွေကငှက်ကလေးတွေအကြောင်းကိုကလေးတို့ နေနဲ့လိလသိရှိချင်ကြတဲ့အတွက်မမခိုင်ကလည်းဝမ်းသာမိပါတယ်ကွယ်အသိလိမ်မာတဲ့ကလေးတို့ဘဝလေးဟာဉာဏ်ပညာအပေါင်းနဲ့ပြည့်စုံပြီးထူးချွန်တဲ့သားကောင်းယတနာသမီးကောင်းယတနာလေးတွေဖြစ်နိုင်ကြပါစေလို့မမခိုင်ကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ်သောတာရှင်များရှင်ညီမဆွေစုံချမ်းအတွေ့အကြုံမှာမြေဝုန်းရဲ့အကြောင်းကိုကျမတို့မျှဝင့်ခြင်းအပေါ်မှာကောင်းလို့၄ဆက်ပြီးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
အမောင်တွေနဲ့လမ်းပြတဲ့ညခြေစဉ်လေးဖူတော်ရှင်ဘုရားခင်ပါပဲဘယ်လဲနဲ့လိုက်ချန်တဲ့ပေကန်ရှင်လေးဖူတော်ရှင်တပါတဲ့ပဲခွေဂျုံကြည်ကိုစားခေါလုံးကိုစားသူမြတ်တာလုံးဂျုံလုံးနဲ့ခြောက်ရတဲ့လေလူလေးပြီးခဲ့ဂျင်နာစွာခါမဲခွေအပြာရောက်မဲ့
တမအတန်လွတ်နေပါတယ်ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းဖွယ်အစီအစဉ်မှာလူငယ်မောင်မဲတို့အတွက်တိမတ်ဖွယ်ရာတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်တိကောင်းဖွယ်
မျောလင့်ချင်းအသာမြန်မာအစီအစဉ်ကိုနောက်တော့တာဆင်းနေကြတဲ့တော်တာရှင်လူငယ်မောင်မဲများဒုက္ခမင်္ဂလာဖြာဖြာနဲ့ပြည့်စုံကြပါစေ။သောတာရှင်လူငယ်မောင်မယ်တို့ရေဒီနေ့ပြိုရဲမောင်မယ်တိကောင်းဖွယ်အစီအစဉ်မှာတိုးတက်ခြင်းအတွက်ဆန္ဒရှိခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်တို့ရေမိမိတို့ဟာဖျားသခင်ရဲ့အမှုတော်ဆောင်ရွက်ဖို့တာဝန်ကိုတဦးစီတဦးစီသိရှိခဲ့လို့ရှိရင်အဲ့ဒီလူဟာဘယ်နည်းနဲ့မှပြင်းရီးတဲ့သူဖြစ်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုရင်သူ့ကိုဘုရားသခင်ဟာမိမိအသွေးတော်နဲ့ဝယ်ယူခဲ့တဲ့အတွက်ဘုရားရှင်ကိုအစေခံနိုင်ဖို့သူ့ရဲ့ခွန်အားတတ္တိကိုပြိုးထောင်ပြုစုပြီးတကူရှိသမျှကိုလေ့ကျင့်ပေးမှဖြစ်တယ်။လူငယ်တို့အဖို့မိမိရဲ့အဖို့ထိုက်တန်တဲ့အသက်တော်ကိုစွန့်တော်မူတဲ့ယေရှုခရစ်တော်ကိုလက်ခံပြီးအစေခံနိုင်ဖို့ဆက်ကပ်သင့်ပါတယ်။လူငယ်မောင်မယ်တွေဟာဘုရားသခင်ကိုဆက်ကပ်ပြီးအသိတရားဉာဏ်ပညာနဲ့သိမြင်နားလည်ခြင်းကိုရရှိဖို့အခွင့်အရေးတိုင်းကိုယူရမယ်လို့ခံယူခြင်းရှိရမယ်လူငယ်တို့သင်တို့ဟာပညာတွေနဲ့ပြည့်စုံပြီးဖြစ်တဲ့အတွက်စာပေတွေနဲ့တဘာဝကိုလေ့လာဖို့မလိုတော့ဘူးဆိုတဲ့ထင်မြင်ချက်အမှားကိုမပြုတ်လောက်ကြစေလိုပါဘူးသိပ္ပံပညာမှာတတ်နိုင်သမျှအလုံးစီးပူးနိုင်ဖို့ဖျားသခင်ရဲ့ကျေးဇူးတော်ကိုခံရတဲ့အတိုင်းအခွင့်အရေးတိုင်းကိုတိုးတက်အောင်ပြုလုပ်ရမယ်။လူငယ်တို့ကိုဖျားသခင်ပေးတဲ့ခွန်အားတွေအပေါ်မှာ လူငယ်တို့ဟာမှန်ကန်တဲ့ရည်မှန်းချက်ကိုထားဖို့သင်ကြားရမယ်။လူငယ်တို့တင်းတို့ဟာလေကားရဲ့အောက်ဆုံးအထစ်ကနေအစပြုတ်မယ်ဆိုရင်စိတ်ပြက်ဖို့အကြောင်းမရှိပါဘူး။ဒီလိုလူငယ်ကိုအမြင့်ကိုရောက်အောင်တက်ခဲ့ပါလို့ယေရှုခရစ်တော်ခေါ်တဲ့အတန်ကိုကြားရတဲ့တိုင်အောင်လေကားကိုတစ်ထစ်ပြီးနောက်တစ်ထစ်တက်သွားပါလိမ့်မယ်။ဒီအခါဘုရားရှင်ကတာဓုတစ္ဆာရှိသောငယ်သားကောင်းသင်သည်ငယ်သောအမှု၌တစ္ဆာရှိလေပြီ။အရာခတ်သိမ်းကိုအုပ်ဆိုးရန်သင်အားငါခန့်ထားပြီ။သင်ဤသခင်စည်းစိမ်သို့ဝင်စားလောလို့မိန့်တော်မူထားတယ်။လူငယ်မောင်မေတို့လူငယ်တို့ဟာကြိုးစားမှုရှိရင်ကဘာမြေကြီးနဲ့ဆိုင်တဲ့အမြင့်ဆုံးပညာကိုရရှိနိုင်ကြပါလိမ့်မယ်။ဒါပေမဲ့လည်းဖျားသခင်နိုင်ငံတော်ရဲ့တိုင်းသူပြည်သားတွေဖြစ်ဖို့ပထမဦးဆုံးကျင့်ဝတ်တွေကိုမတိမမတ်ဘဲနေကြလိမ့်မယ်။လူငယ်မောင်မေတို့လူသားတွေနဲ့ဆိုင်တဲ့ပညာဟာတဦးတယောက်ကိုကောင်းကင်နိုင်ငံတော်သို့ရောက်ဖို့ရန်အရေးချင်းရှိစေမှာမဟုတ်ပါဘူး။လူငယ်တို့ခရစ်တော်ရဲ့နိုင်ငံသားတွေဟာထုံးဒီအခမ်းအနားတွေနဲ့ပြုလုပ်ထားတာမဟုတ်ပါဘူး။စာအုပ်တွေကိုအချိန်ကြာကြာလေ့လာပြီးလက်ကျက်ချင်းအပြင်လည်းမဟုတ်ပါဘူး။ထာဝရအသက်ဆိုတာကတော့မှန်တဲ့ဖျားသခင်တစုတည်းဖြစ်တော်မူတဲ့ကိုတော်ဖျားကိုရောဆေလွတ်တော်မူတဲ့ယေရှုခရစ်တော်ကိုရောတည်ကျွမ်းခြင်းဖြစ်တယ်။လူငယ်တို့ဟာဓမ္မဟောင်းရောဓမ္မတိတမန်ကျမ်းစာတွေကိုနေ့စဉ်နေ့တိုင်းလက်ကျက်ဖို့လိုအပ်တယ်။ဖျားသခင်ရဲ့နှုတ်ကပတ်တော်နီးလန်းတွေကိုအမြဲလိုက်လျှောက်သင်ကြားနေတဲ့သူတွေဟာဖျားသခင်ကိုသိကျွမ်းခြင်း၌ဉာဏ်အမြုပ်အမြင်ရှိကြပါတယ်။တမန်ကျမ်းစာဟာလူတွေအဖို့အလင်းနဲ့ပညာကိုပေးတဲ့စာအုပ်ဖြစ်တယ်။လူတွေဟာသစ်ပင်မြက်ပင်တန်ဆွမ်းကြီးထွားဖို့ရန်ဖျားသခင်ဟာကောင်းကင်မှာနေမိုးရေနဲ့နေအောင်ချီကိုပေးချောင်းကိုယုံကြည်တဲ့အခါမှာကောင်းကြီးမင်္ဂလာအားလုံးဟာဖျားသခင်ထာမလာကြောင်းမုတ်ချတွေ့မြင်ပါလိမ့်မယ်ဒီအခါကျေးဇူးတင်ခြင်းနဲ့ချီးမွမ်းခြင်းစကားတွေကိုကိုရရှင်ခံထိုက်ကြောင်းပို့သိလာမယ်ဒါရီမကသေးပါဘူးသူတို့လောက်ကင်နေတဲ့အရာခတ်သိမ်းမှာဖျားသခင်ရှေ့ဆောင်နေကြောင်းကိုဖျားသခင်ရှေ့ဆောင်နေကြောင်းကိုလည်းနေ့စဉ်အတိအမှပြုကြပါလိမ့်မယ်ဆိုတဲ့အကြောင်းလူငယ်မောင်မေတို့ဘ ഹു တုတရရှိဖို့အတွက်ပြိုရွယ်မောင်မေတိကောင်းဖွယ်အစီအစဉ်မှပြောပြလိုက်ပါတယ်လူငယ်မောင်မေများရှင်လန်းချမ်းမြေ့ကြပါစေကွယ်
ရွေးလက်မှာ ဘုရားအတွက်ပေးကမုံနဲ့ဆုံးပါပဲရှင်ပြီးတော့တွေ့ဘုရားသာသမီတွေလေးဘုရားရှင်တွေ့ဖန်တော့ဝင်ကောင်းဖြစ်ပါစေနာဂိုင်းရတဲ့သေးဒီဆိုလေးရာဇဝင်ရဲ့လူငယ်တွေသမတရားအတွက်လောကလေးမှာပြန်တော့ဘုရား
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလေရှင
်တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာမျောလင့်ချင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။